American Tamaraka Melania Trump အလုံးလုံးခဲ့တဲ့ Model Agency ဟာ Escort Agency ဆိုတဲ့အဖော်ပြုဖြောပြေးဝန်ဆောင်မှု Agency ဖြစ်တယ်လို့မှားရစစ်ဆေးထားတဲ့2016ခုနှစ်ကစာပါတစ်ပုဒ်နဲ့ပတ်သက်ပြီး American Tamaraka Melania Trump ကို Daily News တင်စာထုတ်ဝေသူကဒီကနေ့ပုတ်ထုံးနေ့မှာတောင်းပန်ခဲ့ပြီးရောကြီးပေးဖို့သဘောတူလိုက်ပါပြီ။မလန်နီယာထရန့်ကစီးပွားရေးအကျိုးစီးပွားကိုနင့်နာစေမှုနောက်စိတ်အနှောက်အယှက်ဖြစ်ရမှုအတွက်ဒေါ်လာ350ရောကြီးပေးဖို့ပြီးခဲ့တဲ့ဖေဖော်ဝါရီလမှာအပြည့်ဖြစ်မှုနဲ့အမှုဖွင့်တာဖြစ်ပါတယ်။ကမ္ဘာပေါ်မှာဓာတ်ပုံအရရာဆုံးအမျိုးသမီးတူဖြစ်လာရမယ့်အချိန်မှာဒေးလီမီရဲ့ရေးသားချက်ကြောင့်ဒေါ်လာတန်းချီပြီးဝင်ငွေရမယ့်အခွင့်အလမ်းထိခိုက်ရတယ်လို့အမှုဖွင့်ပါတယ်။ South Asia နဲ့ Slovenia Magazine တို့မှပထမဆုံးဖော်ပြခဲ့တဲ့ဒီရေးသားချက်မှာမလန်နီယာထရန့်ကိုပြည်ထောင်စုတူလို့မှားယွင်းပုံဖော်ထားတယ်လို့လည်းသူ့မရဲ့ရှေ့နေတွေကပြောပါတယ်။ဒေးလီမေးကဒီဆောင်မကိုမှားယွင်းစစ်ဆဲချက်မှန်သိပါရင်းနဲ့ဒါမှမဟုတ်လည်းအမှန်ကဘာလဲဆိုတာကိုရှင်းရှင်းလင်းလင်းသိအောင်မလုပ်ခဲနဲ့ဖော်ပြခဲ့တာလို့လည်းအမှုမှာဖော်ပြထားပါတယ်။မစ္စထရန့်အပေါ်စစ်ဆဲချက်တွေဟာမမှန်ကန်မှုဆိုတာကိုလက်ခံပါတဲ့အကြောင်းဒီစစ်ဆဲချက်တွေကိုရုပ်သိမ်းပါတဲ့အကြောင်းဒီကနေ့ဗုဒ္ဓဟူးနေ့ထုတ်ကြေညာချက်မှာဒေးလီမေးကပြောဆိုထားပါတယ်။ရေးသားဖော်ပြထုတ်ဝေခဲ့မှုကြောင့် Mrs. Trump နင်းနာခဲ့ရတာအလုံးအတွက်လည်းတောင်းပန်ပါတယ်လို့ဖော်ပြထားပါတယ်ရှင်။